ထိုင်းနိုင်ငံကိုတရုတ်ကလာတဲ့ခီးသည်တွေအနေနဲ့ကိုဗစ်ကင်းစင်ကြောင်းစစ်ဆေးထားတဲ့အထောက်အထားပြစရာမလိုဘူးလို့ထိုင်းရာရှိတွေကဒီကနေ့ဇန်နဝါရီ9ရက်နေ့မှာပြောလိုက်ပါတယ်။ဒါဟာထိုင်းနိုင်ငံရဲ့ခီးသွားလုပ်ငန်းပြန်လည်ဥမော်လာရေးအတွက်လှုံ့ဆော်ချက်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံကိုလာကြတဲ့ဗန်နိုင်ငံကကမ္ဘာလက်ခီးသည်မဆိုးကိုဗစ်ရောဂါမရှိကြောင်းအထောက်အထားပြစရာမလိုဘူးလို့ထိုင်းကျန်းမာရေးနဲ့ကမ္ဘာလက်ခီးသွားလုပ်ငန်းနဲ့ပို့ဆောင်ရေးဌာနအရာရှိတွေနဲ့တွေ့ဆုံပြီးမှထိုင်းကျန်းမာရေးဝန်ကြီးအနုထင်ချာဝီယာခူကပြောကြားလိုက်တာပါနိုင်ငံသားခီးသွားလုပ်ငန်းကတွေဝင်ငွေအများပြားရနေတဲ့ထိုင်းနိုင်ငံအနေနဲ့ကိုဗစ်အလွန်ကာလအတွက်ဒီနိုင်ငံသားခီးသွားလုပ်ငန်းပြန်လည်ထူလာရေးကြိုးပမ်းနေချိန်မှာအခုလိုကိုဗစ်စစ်ဆေးချက်ကင်းလွတ်ခွင့်ဆက်ပေးနေတာလို့သုံးသပ်သူတွေကမြင်ပါတယ်တရုတ်မှာကိုဗစ်ကူးစက်မှုတွေမြင့်မားလာနေချိန်မျိုးကွဲစိတ်တွေပေါ်မှာစိုးရိမ်နေကြတဲ့အမေရိကန်ကနေဒါပြင်သစ်ဂျပန်အပါအဝင်တခြားနိုင်ငံတချို့ကတော့တရုတ်ကလာတဲ့ခီးသွားတွေအပေါ်မှာကိုဗစ်မရှိကြောင်းစစ်စစ်ချက်နဲ့ကန့်သက်ချက်တွေထုတ်ပြန်ထားကြပြီဖြစ်ပါတယ်။ဒါပေမဲ့ထိုင်းရာရှိတွေကတော့နိုင်ငံအားလုံးကခီးသွားတွေကိုဒဏ်ညွန့်ကြီးများဆက်ဆံတင်တယ်လို့ပြောပါတယ်။တရုတ်ဆိုရကကိုဗစ်ကပ်ရောဂါဆိုင်ရာကန့်သက်ချက်တွေကိုပြီးခဲ့တဲ့လအတွင်းပြန်လည်ရုပ်သိမ်းပေးပြီးလိုက်တဲ့နောက်တရုတ်နိုင်ငံတွင်ကိုဗစ်ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေသလိုသေဆုံးသူအရေအတွက်လည်းများလာနေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တကယ်တော့ကိုဗစ်မတိုင်ခင်ထိုင်းကိုလာလေတဲ့နိုင်ငံသားခီးသည်တွေတဲ့တရုတ်နိုင်ငံကလာသူအများစုဖြစ်ခဲ့ပြီးတော့2019ခုနှစ်မှာတော့17,000နီးပါးတရုတ်ကနေဝင်လာခဲ့တယ်လို့ထိုင်းဆိုရသတင်းချက်လက်တွေမှာဖော်ပြထားပါတယ်ခင်ဗျာ